America in Burmese.
မင်္ဂလာပါရှင်ဝါရှင်တန်ရော်ဖီယိုအမေရိကန်တန်ကနေ2020မတ်လ26ရက်စက်တဘရီနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းနိုမီတာ19.2532နဲ့လိုင်းနိုမီတာ190လောက်ကနေထုတ်လွှင့်ပေးသွားပါမယ်။အမေရိကန်ပြည်တော်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမကတော့ခင်ဗျာသက်ပါဒီညတဲ့ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုပူရန်နိုင်တဲ့အတူကြိုပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားနေတဲ့အပြည်ပြည်လူနာစင်းတွေကိုကြည့်ရင်အီတလီအမေရိကန်ပြည်တော်စုနဲ့စပိန်နိုင်ငံတွေဟာလက်ရှိမှာဒီရောဂါဖြစ်ပွားရာအချက်အချာဒေတာတွေဖြစ်နေတာတွေ့ရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလမှာဒီရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံကတော့ရောဂါဖြစ်ပွားသူအများဆုံးနဲ့တည်ဆုံးမှုအများဆုံးရှိနေပြီးအဆိုးဝါးဆုံးခံစားနေရတာပါဒါပေမဲ့လည်းအခုခါမှာစပိန်နဲ့အီတလီမှာကူးစက်ခံရသူနဲ့တည်ဆုံးသူကများလာနေပြီးစပိန်မှာတနေ့တည်းလူပေါင်း938ဦးတည်ဆုံးခဲ့တဲ့အတွက်အခုဆိုတည်ဆုံးသူက3400ရှိသွားပြီလို့စပိန်ကျန်းမာရေးအရာရှိတွေကပြောပါတယ်ဒါကြောင့်နိုင်ငံကိုအရေးပေါ်အခြေအနေဆက်ပြီးကြီးညာပေးဖို့နဲ့စီးပွားရေးလုပ်ငန်းတွေအကုန်ပိတ်ပြီးလူတွေလည်းဧပြီလလယ်လောက်ထိအိမ်မှာပဲနေကြဖို့အစိုးရရဲ့တောင်းဆိုမှုကိုစပိန်သက်တော်ကအတည်ပြုပေးလိုက်ပါပြီ။အီတလီနဲ့အမေရိကန်နိုင်ငံတွေမှာလည်းခုရက်ပိုင်းတွင်ယောဂဖြစ်ပွားသူဥယျာဉ်ကတိုးလာပါတယ်။ John Hopkins တက္ကသိုလ်ရဲ့ကျန်းသတင်းနဲ့အစိုးပိုင်းထုတ်ပြန်ချက်အရအမေရိကန်ပြည်ထောင်စုမှာအတည်ပြုလူနာစုစုပေါင်း69,000ရှိနေပြီး1,000ကျော်သေဆုံးတယ်လို့သိရပါတယ်။ဒီယောဂကြောင့်အထိနာနေတဲ့အမေရိကန်ပြည်သူတွေအတွက်စီးပွားရေးကြားကံပေးဖို့ဘုရဖူးနဲ့ညံ့နေပိုင်းမှာအထက်လွှတ်တော်ကဒေါ်လာ1ထရီလီယံကူညီပံ့ပိုးဖို့အဆိုကိုမဲခွဲပြီးအတည်ပြုပေးခဲ့ပါတယ်။ဒီမိုကရက်တစ်ပါတီကသမရလောင်းချင်နဲ့ဝင်ရောက်ပြီးအရွေးခံတဲ့သူတွေထဲမှာထိတ်ဆုံးကပြေးနေတဲ့ဂျိုးဘိုင်ဒန်ဟာအခုရက်ပိုင်းအတွင်းထင်ထင်ပေါ်ပေါ်မနေပဲကိုရိုနာဗိုင်းရပ်စ်ရောဂါမကူးစက်အောင်သူ့ရဲ့ဒလဝဲပြည်နယ်ကနေမှတိကျခွဲပြီးနေနေပါတယ်။နောက်ဆုံးလုပ်ခဲ့တဲ့အကြိုရွေးကောက်ပွဲမှာအဓိကပြိုင်ဘက်ဖြစ်သူဗားမော့ပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်ကိုအနိုင်ရခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်အကျတဲ့ပေါ်လာတာမို့မဲဆွယ်စီယုံပွဲတွေရောအကြိုရွေးကောက်ပွဲတွေပါရုတ်ရက်အထက်ခဲတွေ့သွားပါတယ်။ဒါပေမဲ့လက်ရှိကမ္ဘာ့ကာယောဂါနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့ကင်ဒယ်ဘုံကိုဒီမိုကရက်တစ်ပါတီရဲ့ဝေဖန်မှုတွေကတော့ကျက်မသွားပါဘူး။သမ္မတထရန့်ဟာရှေးပညာရှင်တွေရဲ့ဒတိပေးချက်အပြင်သူ့ထောက်လှမ်းအရာရှိတွေJanuary လအစောပိုင်းကလေးကသတိပေးခဲ့တာကိုလက်လျူရှုပြီးဒီယောဂအတွက်ခက်နှင်းလေးပဲတုံ့ပြန်ခဲ့တယ်လို့တနင်္လာနေ့မိန်ကောင်းမှာဂျိုးဘိုင်ဒန်ကဝေဖန်ပြောဆိုပါတယ်။ဒါအပြင်စစ်ပွဲဖြစ်နေတဲ့တာဝန်ယူရတဲ့သမ္မတလို့သူ့ကိုယ်သူပြောနေတဲ့သမ္မတထရမ့်အနေနဲ့စစ်ပွဲဖြစ်နေတယ်လို့တကယ်တာဝန်ယူလို့ဆောင်ဖို့လည်းပြောပါတယ်။ဘရာဇီးလ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူတွေကိုကုသဖို့နာမည်ကျော်အားကစားကွင်းကြီးတစ်ခုကိုယာယီဆေးရုံဖြစ်နေပြောင်းလဲဖွင့်လှစ်တော်မှာဖြစ်ပါတယ်။ယောဂအကူးဆက်ခံရသူဥယျာဉ်တိုးလာတာကြောင့် Rio de Janeiro မှာရှိတဲ့ Olympic ပွဲတွေကမ္ဘာ့ဖလားပွဲတွေကျင်းပရာ Maracana အားကစားခွင့်ကြီးကို Brazil ကယာယီဆေးရုံဖြစ်နေပြောင်းလဲဖို့လှုပ်လာတာပါ။ယောဂအကူးဆက်ခံရကြောင်းအတည်ပြုလူနာနဲ့တည်ဆုံးမှုအများပြားဖြစ်နေတဲ့ Sao Paulo မှာလည်းမြို့တော်ဝင်ကအားကစားရုံတစ်ခုနဲ့ Convention Center တစ်ခုကိုလူနာ 2,000 ကျော်ထားနိုင်အောင်ဆေးရုံတွေအဖြစ်မကြာခင်တည်င်းပတ်ပြန်ပါပဲပြောင်းလဲဖွင့်လှစ်ပေးတော့မှာပါ။And Hampi Convention Center ကိုတရင်1800ဆင်းအောင်ဖြစ်နေပြောင်းပြီးအထူးဆောင်ကြီးနေရာ80ကျော်ထားရှိမယ်လို့ Sao Paulo ဆင်းအောင်တာဝန်ခံကပြောပါတယ်။ဘရာဇီးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားကြောင်းအတည်ပြုလူနာက4200ရှိပြီးသေဆုံးသူက58ယောက်ရှိနေပါပြီ။တောင်အာဖရိကနိုင်ငံမှာလည်းစက်တဘာလညတကောင်ရက်အချိန်ကစပြီး21ရက်ကြာအသွားလာအလုံးပိတ်ထားလိုက်ပါပြီ။ဒါဟာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူအရေအတွက်တဖြည်းဖြည်းတိုးလာနေပြီးဘုဒ္ဓဘုနေမှာတော့အတည်ပြုလူနာ900ဦးရှိလာတာကြောင့်ဖြစ်ပါတယ်။အခုလိုတိုးလာနေတဲ့အတွက်တောင်အာဖရိကမှာအနည်းဆုံးသတင်းနှစ်ပတ်လောက်တော့အသွားအလာအလုံးပိတ်ပစ်ဖို့လိုမယ်လို့သူယုံကြည်ကြောင်းကျန်းမာရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့ကျန်းမာရေးစောင့်ရှောက်ကူတာမှုတွေရဲတာဝန်ရှိသူတွေနဲ့အစားအစာရောင်းချဖြန့်ဖြူးသူတွေကိုတော့ကျဉ်းလုပ်ဖန်ပေးထားပါတယ်။အာဖရိကတစ်လွှားကနိုင်ငံကြီးတွေမှာအခုဆိုရင်ဒီရောဂါအကူးဆက်ခံရသူ2400ရှိလာပြီး50ကျော်သေဆုံးနေပါပြီ။
ဒီရအမေရိကန်တန်ညဘက်မြန်မာဝတ္တာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ9.19 kHz 15.5 MHz တို့မြောက် ိုက်တိုမီတာ25 kHz 7783ไตโดมิเตอร์32 kHz 9335เนี่ยปฐมนาทีวันมาไตแลนด์มิเตอร์190 kHz 7505ด้วยนี่ว่าทุ่งเล่นไปแล้วครับ
ဒီအမေရိကန်သံကနေဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရှင်းနိုင်ကဆက်ပြီးတော့ပြောပြပေးတော့မှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက COVID-19 ကပ်ရောဂါကိုကမ္ဘာလုံးဆိုင်ရာကျန်းမာရေးသတင်းပေးချက်အဆင့်၄ဖြစ်သတ်မှတ်လိုက်ပြီးတော့ကမ္ဘာတစ်ဝှမ်းမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေကိုလည်းနိုင်ငံကိုအမြန်ဆုံးပြန်လာဖို့နဲ့နိုင်ငံတကာခီးသွားလာမှုတွေမလုံခြားဖို့ပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်ပြီးလက်ရှိကမ္ဘာနိုင်ငံအသီးသီးကိုရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ဒီဘက်မှာအချိန်တိုင်းတာအကန့်အသတ်မရှိနေဖို့အတွက်စဉ်းစားထားတာမဟုတ်ရင်နိုင်ငံကိုအများဆုံးပြန်လာဖို့ပြောပါတယ်။ဒါပြင်ပြည်ပနိုင်ငံတွေမှာသွားရောက်နေထိုင်ကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းနိုင်ငံတကာခီးသွားလာမှုတွေကိုမလုံခြားဖို့တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကလည်းနိုင်ငံတကာကိုထောက်ခွာမဲ့လေရင်တွေဒီနေ့ကစလို့ရှိနေသေးပြီးအမေရိကန်နိုင်ငံကိုပြန်လာမဲ့သူတွေအနေနဲ့တရုတ်နိုင်ငံကွမ်ဂျူနဲ့ရှန်ဟိုင်း၊ကာတာနိုင်ငံဒိုဟာမြို့နဲ့ဂျပန်နိုင်ငံတိုကျိုမြို့အပါအဝင်ထိုင်းနိုင်ငံဘန်ကောက်လေစိတ်တွေကနေတဆင့်အမေရိကန်နိုင်ငံကိုပြန်လာဖို့လှုပ်တင်တယ်ဆိုပြီးတော့ပြောထားပါတယ်။ထိုင်းသူရကလည်းဘန်ကောက်လေစိတ်ကနေတဆင့်ခီးသွားမဲ့သူတွေကိုတကယ်လို့24နာရီထက်မကျော်ဘူးဆိုရင် COVID-19 ရောဂါမရှိကြောင်းစိတ်လက်မှတ်နဲ့ကျန်းမာရေးအာမခံရှိကြောင်းအထောက်အထားတွေပြသမယ်ဆိုတဲ့အချက်ကိုယာယီပယ်ဖျက်လိုက်တယ်လို့အမေရိကန်တန်ရုံးရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒါပေမဲ့လည်းခီးသည်တွေအနေနဲ့လျင်စီးနိုင်တယ်ဆိုတဲ့ကျန်းမာရေးစစ်ဆေးချက်ကိုတော့ပြဖို့လိုတယ်လို့ဆိုထားပါတယ်။ရန်ကုန်မြို့ကအမေရိကန်တန်ရုံးပါဝင်ကမ္ဘာတစ်ဝှမ်းမှာရှိတဲ့အမေရိကန်တန်ရုံးနဲ့ကောင်းစွင့်ဝင်ယုံတွေကတန်ယုံဝန်ထမ်းတွေနဲ့သူတို့ရဲ့မိသားစုတွေအနေနဲ့လည်းကိုဗစ် -19 ကြောင့်ကျန်းမာရေးအန္တရာယ်ရှိလာခဲ့ရင်တန်ယုံကနေထောက်ခွာဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့မတ်လ14ရက်နေ့ကအတည်ပြုထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်တနိုင်ငံလုံးတိုင်းတာနဲ့အပြင်မထွက်ဘဲနေကြဖို့ချမှတ်ထားတဲ့စည်းကမ်းတွေကိုမလိုက်နာဘဲချိုးဖောက်တဲ့သူတွေကိုအိန္ဒိယရဲတပ်ဖွဲ့ကမနေ့ကနံပါတ်ဒုတ်တွေနဲ့ရိုင်းတတာတွေတခြားအပြစ်ပေးတာတွေလုပ်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့21ရက်ကြာအပြင်မထွက်ကြဘူးဝန်ကြီးနရင်ဒရာမိုဒီကမတ်လ24ရက်နေ့ကမိန့်ထုတ်ခဲ့တာဖြစ်ပါတယ်မရှိမဖြစ်ရေးပေါ်ဝန်ဆောင်မှုပေးနေတဲ့သူကလွဲရင်ကျန်တဲ့သူတွေကိုတနေရာကနေတနေရာကိုမသွားနိုင်အောင်တားဆီးတဲ့အနေနဲ့ရဲတွေကလမ်းတွေကိုတန်ဆူးကျိုးနဲ့ဖိတ်ပြီးတော့ကားတွေကိုရပ်တန့်စစ်ဆေးတာတွေလုပ်နေပါတယ်ဒါပြင်မွန်ဘိုင်းငပူရောနဲ့မော်မြို့တွေမှာလည်းစီကန်ချိုးဖောက်တဲ့သူတွေကိုထိုင်ထလုခိုင်းတာတိုက်ထိုးခိုင်းတာတွေလုပ်ပြီးတော့အပြစ်ပေးနေပါတယ်အိန္ဒိယမှာအခုလိုအပြင်မထွက်ရဘူးလို့မိန့်ထုတ်လိုက်တာကြောင့်လူတွေဟာလည်းဈေးဆိုင်တွေမှာလူအရက်စုပြုံပြီးတော့တိုးဝဲခဲ့ကြပါတယ်။ဒီလိုဒေလီမှာတော့အစိုးရကဆင်းရဲနွမ်းပါပြီးစားစာမရှိတဲ့သူတွေနဲ့နေသားလုံသမားတွေကိုအစားအသောက်တွေဝေပေးနေပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ926ယောက်တွေ့ရှိပြီးတော့သေဆုံးတဲ့သူ11ယောက်ရှိခဲ့တာကြောင့်အိန္ဒိယအစိုးရကမတ်လ25ရက်နေ့ကစပြီးတော့တနိုင်ငံလုံးတိုင်းတာနဲ့သုံးပတ်ကြာအပြင်မထွက်ဖို့မိန့်ထုတ်လိုက်တာဖြစ်ပါတယ်။ဒီလိုအီတလီ၊စပိန်နိုင်ငံတွေထက်စာရင်အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာသိမပြောပါလောက်ပြီမဲ့ကမ္ဘာပေါ်မှာလူရေဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံအနေနဲ့စီကန်းလေးကိုတင်းတင်းကြပ်ကြပ်မလုပ်ဘူးဆိုရင်ရောဂါကူးစက်ခံရတာတွေအကြီးအကျယ်ဖြစ်လာနိုင်တယ်လို့ဝန်ကြီးချုပ်မိုဒီနဲ့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာနဲ့မြန်မာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နံ့အောင်ထိန်းချုပ်တဲ့အနေနဲ့အာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်လှုံ့ဆော်လာနေပါတယ်။လူတူးနဲ့လူနီးနီးကကမနေပဲခက်ခော်ခွာနေကြဖို့စီမင်းစီကန်းကိုမလိုက်နာဘဲချိုးဖောက်ခဲ့ရင်ချိုးဖောက်တဲ့သူအနေနဲ့ဒဏ်ဝေမမဟုတ်ထောင်ဒဏ်ကျခံရမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ1660ထက်မနည်းရှိပြီးတော့ဒီသုံးသူ7ယောက်ထက်မနည်းရှိလာတာကြောင့်အာဏာပိုင်ဒီဘက်ကအခုလိုလှုပ်ဆောင်လာတာပါ Social distancing လို့ခေါ်တဲ့လူတူနဲ့တူခက်ခော်ခွာနေဖို့တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလူတွေအနေနဲ့လိုက်နာလာအောင်လုပ်ဖို့အတွက်ဒီရုံးနေနေရဲအပါအဝင်ရက်တပ်ဖွဲ့ဝင်အပေါင်းကိုမျက်နှာဖုံးတွေတခြားယောဂါကာကွယ်အတွက်လိုအပ်တဲ့ပစ္စည်းတွေနဲ့အတူနိုင်ငံတော်မှချသွားမှာဖြစ်တယ်လို့လည်းပြောပါရခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးကျဆင်းမှုတွေမဖြစ်အောင်အမေရိကန်တက်လွတ်တော်ကဒေါ်လာ1 trillion အကူအညီပေးသွားဖို့ခွင့်ပြုခဲ့ရပေမဲ့အာရှအစုရှယ်ယာဈေးကွက်တွေကတော့ကျဆင်းခဲ့ပါတယ်။တိုကျိုရဲ့နေကေအစုရှယ်ယာဈေးကွက်ကတော့ဒီနေ့ဈေးကွက်ပိတ်ချိန်မှာ 0.500 ခန်းလုံးကျဆင်းခဲ့ပြီးဟောင်ကောင်ကဟန်ဆန်နဲ့တောင်ကိုရီးယားကကော့ဖီအစုရှယ်ယာဈေးတွေကတော့100ခန်းလုံးသောကျဆင်းခဲ့ပါတယ်။ဒါပြင်တရုတ်နိုင်ငံကရှန်ဟိုင်းအစုရှယ်ယာဈေးကွက်ဟာလည်း 3.500 ခန်းလုံးသောကျဆင်းခဲ့ပါတယ်။ဒါနဲ့လည်းဩစတြေးလျကတော့ S&P အစုရှယ်ယာဈေးကွက်ကတော့100ခန်းလုံးတက်ခဲ့ပါတယ်။ကျောပါဈေးကွက်ဘက်မှာဆိုရင်လည်းအစုရှယ်ယာဈေးတွေကျဆင်းခဲ့ပြီးတော့အမေရိကန်ရဲ့အနာဂတ်အစုရှယ်ယာဈေးကွက်တွေဟာလည်းအလားအလာမကောင်းပဲဒေါင်းဂျုန်းစ်နောက်ဆက်အစုရှယ်ယာဈေးကွက်တွေဟာ 1.500 ခန်းလုံးကျော်နဲ့ S&P အစုရှယ်ယာဈေးကွက်ကတော့100ခန်းလုံးကျဆင်းခဲ့ပါတယ်။နော်ယူအမေရိကန်သံဃာနေဂျာတော်ရင်းနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် အခုတော့သတင်းလော်ရီနဲ့သတင်းပေးပို့ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်
။မြန်မာနိုင်ငံတွင် COVID-19 ရောဂါကူးစက်ရမှာကမ္ဘာ့သမားကြီးအဖွဲ့ရဲ့လမ်းညွှန်ချက်တွေအတိုင်းဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အတိုင်းအတာနဲ့ဆိုရင်ဒီရောဂါကူးစက်ရေးအတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေလည်းမြန်မာနိုင်ငံမှာအလုံလောက်ရှိတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ခွဲအတည်ပြုလူနာ3ဦးဖြစ်တဲ့ချင်းမြင့်နယ်တီးတိမ်ပြည်သူစေယုံကအသက်36နှစ်အရွယ်အမျိုးသားနဲ့ရန်ကုန်မြို့ဝေဘာကြီးအထူးကူစေယုံကအသက်26နှစ်အရွယ်အမျိုးသား2ဦးရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်လျက်ရှိတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ဒီလူနာတွေကိုကုသရမှာ WHO ကချမှတ်ထားတဲ့အတိုင်းဆောင်ရွက်လျက်ရှိပြီးကုသရေးအတွက်လိုအပ်တဲ့စက်ပစ္စည်းကိရိယာအစုံအလင်ရှိတယ်လို့ဗဟိုကုသရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရင်းမှုဒေါက်တာခင်ခင်ကြီးကဖူယိုအေကိုပြောပါတယ်။
ပေါ်ရှိတဲ့သူတွေဆိုလို့ရှိရင်ဒါကကုသခဲ့မှာဆိုရင်သူတို့ treatment counseling ယူပါတယ်သူတို့တွေမှာဒီလိုမျိုးတွေဒီလို positive တွေ့တယ်ဒါကြောင့်မကုသမှုတွေဒီလိုမျိုးကုသမှုတွေကိုသိမယ်ဒါနဲ့ပတ်သက်လို့ရှိရင်ဒါကိုရှင်းပြတာပေါ့နော်တနည်းအားဖြင့်ကုသမှုမှာဆိုလို့ရှိရင်ကုသမှုတွေလက်ရှိကုသမှုတွေမှာဆိုလို့ရှိရင်ကျမတို့တွေကဒီလိုရှိရင် guideline တိုင်းကုသပါတယ်ကျမတို့တိုင်းပြည်မှာဆိုရင်လက်ရှိမှာဆိုလို့ရှိရင် 3 cases ပဲ confirm case ရှိတယ်ဒီ 3 cases ဆိုလည်းကျမတို့ကောင်းကောင်းနိုင်နိုင်နည်းနည်းကန်ထွက်ကြတယ်ညလိုအပ်တဲ့ treatment တွေရှိပြီးသားကျမတို့မှာလိုအပ်တဲ့ facility
ရှိနေတာအဲ့တော့ဒီမားတို့ဘက်ကတော့ထိုက်တဲ့လောက်ကတော့ဒီမားတို့ပြင်ဆင်ပြီးသားဖြစ်ပါတယ်လို့ခြေပြားတယ်။လောလောဆယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ3ဦးရှိနေပေမဲ့ဒီအခြေအနေကနေနောက်ထပ်ဖြစ်ပွားသူရှိမလာနိုင်မှုအတွက်ရောဂါထိန်းချုပ်ကာကွယ်ရေးတွေကိုအစိုးရဌာနချင်းပေါင်းစပ်ပြီးဆောင်ရွက်နေတယ်လို့လည်းသိရပါတယ်။ရောဂါပိုးရှိသူ3ဦးနဲ့နှီးစပ်ခဲ့သူတွေကိုရှာဖွေဖော်ထုတ်ပြီးတိကျခွဲစောင့်ကြည့်တာတွေလည်းလုပ်ဆောင်နေပါတယ်။ဒီရောဂါကာကွယ်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီမှာနိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်နေပြီးအလှူရှင်တွေစီကလှူဒါန်းမှုတွေကိုလည်းလက်ခံပြီးလိုအပ်တဲ့နေရာတွေမှာချက်ချင်းချမှတ်ဆောင်ရွက်ပေးနေတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်။ရောဂါထိန်းချုပ်ကာကွယ်ရေးအတွက်ရှိအခြေအနေမှာလုံလောက်မှုရှိတယ်လို့လည်းဆိုပါတယ်
။အခုဆိုလို့ရှိရင်နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ကိုယ်တိုင်မျိုးသားဆင်ကာကွယ်ထိန်းချုပ်ကုသရေးကိုကော်မတီမှာကိုယ်တိုင်ကြီးကြပ်ပြီးတော့ပါဝင်ဆောင်ရွက်နေတာဆိုတော့လိုအပ်ရင်လိုအပ်သလောက်ကျွန်တော်တို့နိုင်ငံတော်ရဲ့တိုက်ချက်ကနေတုံ့ဆွယ်ဖို့အတွက်နော်သူရဲ့ချမှတ်ထားတဲ့နေလိုက်နဲ့တုံ့ဆွယ်လို့ရပါတယ်။လိုအပ်ရင်ဆောင်ဖို့ရှိပါတယ်နော်။အခုလောလောဆယ်တော့ကျမတို့မှလည်းဒီ support တွေရတယ်ဝင်နေပါတယ်အလှူရှင်မြတ်လူတိုင်းတွေရှိပါတယ်တို့ရရင်တော့ကျမတို့တောင်းခံမှာဖြစ်ပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3ဦးရဲ့ဓာတ်ခွဲနမူနာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းဓာတ်ခွဲကမ်းစီပေးပို့ပြီးထပ်မံအတည်ပြုချက်ရယူသွားဖို့အတွက်ဆောင်ရွက်နေတယ်လို့သိရပါတယ်။အခုလိုအဖက်ဘက်ကနေအချိန်မြင့်လှုပ်ဆောင်နေချိန်မှာသတင်းအမှားတွေကိုမေ့ယုံဖို့နဲ့ဒီရောဂါတိုက်ဖျက်ရမှာလဲပြည်သူတွေပူးပေါင်းပါဝင်ပေးဖို့ကိုဒေါက်တာခင်ခင်ကြီးကပြောပါတယ်။
အခုချိန်မှာတော့သတင်းတွေကအမျိုးစုံနဲ့ info damage လို့တော့သုံးပါတယ် information တွေပေါက်ပွားပြီးတော့ဘယ်ဟာအမှန်လို့မသိတိုင်းလောက်အောင်လို့ဒီလိုများလာတဲ့အခါမှာဆိုရင်ခိုင်မာစိတ်ချရတဲ့ယုံကြည်ရတဲ့သတင်းအမျိုးစုံကိုပဲယုံကြည်ပါသတင်းမှားတွေကိုမယုံပါနဲ့သတင်းမှားတွေကိုမ share ပါနဲ့ပြောထားပါတယ်ဒါကြောင့်ပြည်သူတွေအနေနဲ့ဆိုလို့ရှိရင်ဒါကအခုဆိုလို့ရှိရင်ကိုယ်နိုင်ငံတော်အစိုးရကိုယုံကြည်ပါနိုင်ငံတော်အစိုးရလုံဆောင်ပေးနေတဲ့ကိစ္စရတဲ့အကြီးအကဲပူးပေါင်းဆောင်ရွက်အောင်ဆောင်ရွက်ကြပါကျန်းမာရေးအားကောင်းကြီးကနေလမ်းညွှန်ချက်တွေပဲသူတွေမသိအတိအကျလိုက်နာခြင်းအားဖြင့်ကိုယ်နိုင်ငံကို COVID-19 ရောဂါအခုဆိုရင် positive ဖြစ်ပြီး၃ရက်ဖြစ်လာပြီဆိုရင်လည်းဖြစ်ပွားကူးစက်မှုတွေနည်းနည်းတပြန်လဲအောင်ထိခိုက်ပြေဆုံးမှုနည်းနည်းများလဲအောင်ကိုယ်စီတောင်းရှိကြပြီးတောက်ွက်နိုင်ပါတယ်ဆိုတာပြောချင်ပါတယ
်ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း198နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း48,000ကျော်ကိုကူးစက်ခဲ့တာပါစုစုပေါင်းသိဆုံးသူကတော့12,000ကျော်ရှိခဲ့ပေမဲ့ရောဂါသက်သာလာသူအရေအတွက်ဟာလည်း3,000ကျော်ရှိနေပြီဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြိုတင်ကာကွယ်တားဆီးရေးအတွက်အစိုးရဝန်ထမ်းတွေအားလုံးဒီကနေ့ကစပြီးနေအိမ်နဲ့ရုံတလှည့်စီခွဲပြီးအလုပ်လုပ်ကြဖို့အတွက်နိုင်ငံတော်သမ္မတရုံးကလည်းညွှန်ကြားထားပါတယ်။ဝန်ထမ်းအင်အား90ရာခိုင်နှုန်းကိုရုံးမှတာဝန်ထမ်းဆောင်စေပြီးကျန်တဲ့90ရာခိုင်နှုန်းကတော့နေအိမ်ကနေတဆင့်တာဝန်ထမ်းဆောင်စေဖို့ကိုညွှန်ကြားထားတာပါ။ကျမစုစုရန်ကုန်ကနေပြင်ပေးပို့ပါတယ်။
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်တိုင်းနဲ့ပြည်နယ်တော်တော်များများမှာ COVID-19 ရောဂါအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ Quarantine Center တွေကို WHO ရဲ့စီကံသတ်မှတ်ချက်တွေနဲ့အသက်နိုင်ဆုံးကိုင်ညီအောင်ပြင်ဆင်နေကြတဲ့အကြောင်းကိုပြောပြပေးပါမယ် Tiny and Pinet Titima, Comedy Possibi, COVID 19 Yoga, Sangri, Coladin Sendario, WHO, Santa Machadune, a Tanai song, Kanye Mushi, and Sangra Nijababi, Kachin Pinet, Wine Mom Yuga, Jama Uzitana Muga, Three and Munes, Siyongi Mapi, Sintare, Coladin Sendarina, Patalo, Vio Ego, Kuru, Jopiavare.
Colombian Sinjava, General, Siyunia, Piena, Shidalo, General Munene, Bonsa Pija, Kajalushi, Namune, Tendorani, Marco, and Ling, Ediari, General Tamatarabo, no. เสร็จแล้วดีกว่าเรียนดีมาตุ้มอยู่ในไลน์ตุ้มอยู่ในไลน์บ่ชุบอยู่ในจ้าတော့เนาะว่าบ่อาสาอยู่นี่ชุบอยู่ในจ้าတော့แลพุ่งยิงจ้าชุบอยู่ในจ้าတော့สัตว์เต็งจ้าบ่อยู่ในละดีกว่าจ้าตีตะละกว่าတော့อยู่ในไลน์อ่ะတော့เอลูโอซีอยู่นี่มาสีมันทาซีอยู่ဆိုတော့ตึกใหญ่ไม่ใช่ปูบ่เนาะอะတော့เฮมาซาซาตัวหลัวลุษิงอาสาอยู่นี่เนาะสุพุ่งยิงจ้านี่สัตว์เต็งจ้านี่เนาะเอลูบ่ฉัดจ้านี่เนาะยิงยิไม่เบิ่งมันน
ကျွန်တော်တို့မြို့နယ်နဲ့ပေါင်းစပ်ပြီးတော့ဖြစ်ရတာလေဒီလိုရှိမယ်လူအတော့ပေါင်းစပ်ပြီးတော့ဖြစ်ရတာလေဒီလိုရှိမယ်အဲဒါတွေကတော့ဟိုနော်လူဓာတ်တွေလည်းရှိပြည်သူဓာတ်လည်းရှိမယ်အဲဒါတွေကတော့ဟိုနော်လူဓာတ်တွေလည်းရှိပြည်သူဓာတ်လည်းရှိကိုဗစ်
19ဒါကြီးမှာတော့ကွာရန်တိန်စင်တာတွေပြင်ဆင်ထားပြီးပဲမြေပီပီအီဝတ်စုံတွေကအဆုံးနှစ်ဆယ်လောက်ပဲရှိသေးတယ်လို့ဆိုပါတယ်လိုအပ်ချက်တွေရှိနေပြီမဲ့အစဉ်ပြေအောင်ဆောင်ရွက်ပေးနေတယ်လို့
ဟုတ်ကဲ့တို့ဒီပါရလုံးနေမှာကျိုးစားလို့ဆိုတယ်ပါတယ်ဝီအိုအေစံညွှန်းတွေနဲ့မညီဘူးဆိုတာမျိုးမဟုတ်ပဲအဓိကကတယောက်ကနေနောက်တယောက်ကိုရောဂါမကူးစက်နိုင်ဖို့ကာကွယ်တာမျိုးဖြစ်တဲ့အတွက်ရှိတဲ့နေရာအဆောက်အဦးနဲ့အကောင်းဆုံးဖြစ်အောင်မြန်မာနိုင်ငံရဲ့စံချိန်နဲ့အကောင်းဆုံးစီမံဆောင်ရွက်ထားတယ်လို့လည်းသူကဆက်ပြောပါတယ်အခုလက်ရှိရန်ကုန်မှာဆက်စလတီကွာရန်တိန်းအတွက်ဆက်
တဲ့တာဝန်ရှိသူတွေ၊ဆရာဝန်တွေ၊သုနာပြုတွေ၊အကူတွေအတွက်ပါနေထိုင်စားသောက်ရေးအတွက်အဆင်ပြေအောင်စူးစမ်းဆောင်ရွက်ပေးနေတယ်လို့လည်းပြောပါရယ်။လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ3ဦး၊သံသယနဲ့စောင့်ကြည့်လူနာ295ဦးရှိပါရယ်။အဲ့ဒီအထက်ကမှဓာတ်ခွဲနမူနာပေးပို့ဆဲနဲ့စစ်ဆေးဆဲက62ဦးနဲ့ရောဂါပိုးမတွေ့ရှိသူ212ဦးရှိပါရယ်။မလ25ရက်နေ့အထိမြန်မာနိုင်ငံမှာအသွားလာကန့်သက်ထားသူဦးရေက904ဦးရှိနေပါတယ်။ကျမအိမ်တန်တာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါရစေ
။မြန်မာလိုရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကို blogger တွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တင်းငွေတွေနဲ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်က blogger ဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါရစေ
။မြန်မာနိုင်ငံမြို့နယ်တချို့ကပြည်သူတွေဟာ COVID-19 ကူးတာရေးအတွက်ဆေးရုံတွေမှာလိုအပ်နေတဲ့ကူးစက်ရောဂါကာကွယ်ရေးဝတ်စုံနဲ့အပူချိန်တိုင်းကိရိယာတွေကိုစုပေါင်းပြီးလှူဒါန်းနေကြပါတယ်။ဒီချိန်ထဲမှာပဲတချို့မြို့နယ်တွေမှာတော့ကျန်းမာရေးဌာနအုပ်ချုပ်ရေးဌာနနဲ့ပူးပေါင်းပြီး COVID-19 ကာကွယ်ကူတာရေးအတွက်ဆောင်ရွက်နေတဲ့အကြောင်းကိုတင်ပြသွားပါမယ်။စကိုင်းတိုင်းဒေသကြီးခန်းတီမြို့ကမြို့နယ်ပြည်သူ့စေဝန်ကြီးမှကူးစက်ရောဂါကာကွယ်ရေးဝတ်စုံ PPE 15စုံလောက်သာရှိထားတဲ့အချိန်မှာရောဂါဖြစ်ပွားလာရင်လုံလောက်မှုမရှိနိုင်တာကြောင့်ဒေသခံတွေကစုပေါင်းပြီးလှူဒါန်းခဲ့ကြပါတယ်။လက်ရှိပြည်သူတွေစုပေါင်းလှူဒန်းကြတာကိုခန္တီမြို့ကတူဖြစ်တဲ့ကိုအောင်စန်းမြင့်ကအခုလိုပြောပါတယ်
။အဓိကတော့ဆရာဝန်တုံးပေါ့ PPE ဝတ်စုံနဲ့ဟိုတမ်မိုမီတာဆက်ဆိုင်တဲ့ဥစ္စာပေါ့ကျွန်တော် PPE ဝတ်စုံကအဆုံး တရားဗန်းကြီးတော့ရှိမယ်ဗျ။တမိုမီတာအခြားတိုင်းဆက်ကတော့ကျွန်တော်တို့ဒီကိုပူချိန်တိုင်းတဲ့ဥစ္စာကျွန်တော်တို့ဆယ်လဲလောက်တော့ရှိနေကြအောင်။အဲ့အရာကြီးအဓိကလိုအပ်တာပေါ့။သူတို့ကိုယ်တိုင်ကောက်ွယ်ပြီးမှကျွန်တော်တို့ပြည်သူတွေတို့တက်မှရောက်ရောက်ပြီးမှတော့သူတို့ကအဓိကအခက်အကြရတဲ့ဒါတွေကိုကျွန်တော်တို့လိုအပ်တဲ့ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့တူရအချင်းဖြစ်ပါကြအောင်
။စကိုင်းတိုင်းဒေသကြီးကောလင်းမြို့မှာလည်းအလားတူစူပေါင်းလှူဒန်းတာတွေရှိကြောင်းနဲ့ပစ္စည်းဝယ်ယူရာမှာအခက်အခဲရှိနေကြောင်းမြို့ကန်တဦးဖြစ်တဲ့ဦးပြလောင်ကပြောပါတယ်။
စုစုပေါင်းပစ္စည်းရောက်ပြီးသားကပြည်ပြည်စေတယ်နဲ့အဲ့ဒီနေရောင်ရောင်ကြီးတိုးတယ်အမှုပြီးသားသုံးသုံးပဲရှိမယ်အဲကျွန်တော်ဥစ္စာတွေကတော့လူမယ်လို့စင်ရင်ပေးထားကြပြီလေပစ္စည်းမာတာဟာတကယ်လုံးဝအဆင်မပြေဘူးဖြစ်နေတော့ပစ္စည်းရောက်ရှိမှုအခြေအနေကမရှိသေးဘူးအဲအဲ့ဒီအမှုကြီးတဲ့ဥစ္စာကောလင်းမတ်တွေဝယ်တာအစားလုံးက4000ဝယ်ရပြီမဲ့အခု6000ဝယ်လို့ပြောနေတယ်အဲ့ဒါအဲ့မဲ့ဈေးရရှိတာပြည်စည်းရှိတာဆိုတော့ပြည်စည်းရလည်းမရှိဘူး။ရန်ကုန်ဟောမန္တလေးရောအစိုးရညောင်းမှာပါပဲ။ရမယ်ပြောပြမပါလိုက်ပြီမဲ့လေ။ဟောမနေ့ပြန်ရောက်ပါမယ်လို့ဘယ်လိုဘူးရောက်ပါမယ်လို့အဲ့လိုချင်းစုတာဒီနေပဲတွေ့နေရတယ
်။ကောလင်းမြို့နယ်ပြည်သူစေယုံနဲ့တိုင်းနယ်စေယုံတွေအတွက်အဖျားတိုင်းသမ္မိုမီတာအောက်ဆီဂျင်သုံးအသက်ရှူကိရိယာတွေမျက်နှာဖုံးနဲ့လက်အိတ်တွေကအစလိုအပ်မှုတွေရှိနေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာလဲကွာရန်တင်းတီးတန့်ခွဲခြားထားသူတွေအတွက်ထောက်ပံ့နာတွေကိုပြည်သူတွေရဲ့အလူငွေနဲ့သုံးစွဲနေတယ်လို့တီဘောမြို့နယ်ဆေးရုံအုပ်ကြီးဒေါက်တာနန္ဒဝင်းကပြောပါတယ်
တီးတန့်လာလူတွေအလူရှင်တွေရဲ့အလူငွေနဲ့ဆရာကအခုဆိုရင်ကွာရန်တင်းပိတ်ခဲ့တဲ့အိမ်တွေကိုအိမ်ကို၄000ကျွဲမှုပေါ့နော်တန်းစီသာခရုတ်ချက်တော်အလူချက်ဥကောက်ဆွဲကြောင်းအဲ့တော့အဲ့ဒီသမီးရဲ့ကောင်4500ကျားဒီနေ့ဆိုရင်ဝယ်တော်သွားတဲ့ကျအကိုလိုနေတဲ့အုပ်သွင်းရရင်တော့မြင့်မဲ့ဆရာဝန်ဒေါက်တာချင်းစန်းတက်ကိုဒီသူတွေနေမှာလေအဲ့ဒီအဲ့လိုအိမ်တွေတော့စက်တဲ့အိမ်သာရှိရပေါ့ငါအိမ
်ဒီဘောမျိုးမှာတရုတ်နဲ့ထိုင်းကပြန်လာသူ100လောက်ကိုတီးခြားနေထိုင်ဖို့အတွက်လဲ shelter housing အဆောက်အုံလေးလုံးပြင်ဆင်ထားသလိုကူးစက်မှုပြင်းထန်လာရင်အသက်အရွယ်ကြီးရင်သူနာမကျန်းသူနဲ့ကိုယ်ခံအားနည်းသူ100လောက်ကိုတီးခြားနေထိုင်စေဖို့အတွက်လဲဒေသခံအလူရှင်ကျန်းမာရေးဌာနနဲ့အုပ်ချုပ်ရေးအဖွဲ့တွေကပူးပေါင်းစီစဉ်ထားကြောင်းပြောပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကကိုဗစ် -19 ကူးစက်လူနာတွေ့ရှိပြီးနောက်ပြောကြားတဲ့မိန့်ခွန်းမှာယောဂါကာကွယ်ကုသထိန်းချုပ်ရေးအတွက်ရန်ပုံငွေတရက်ထူထောင်သွားမှာဖြစ်ကြောင်းနဲ့ပြည်သူတွေအနေနဲ့ပါဝင်လှူဒန်းချဖို့ကိုတိုက်တွန်းထားပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေပေးပို့တာဖြစ်ပါတယ်
။ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကြောင့်အရေးပေါ်အခြေအနေစတင်ချိန်မှာပဲထိုင်းကနေမြန်မာနိုင်ငံနဲ့တရားမဝင်နယ်စပ်လမ်းကနေဝင်ရောက်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား80ကျော်မင်းအကိုထိုင်းအနာပိုင်းတွေကဖမ်းဆီးအရေးယူတဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေကာလစတင်တဲ့နေ့ဒီကနေ့မနက်ပိုင်းမှာပဲထိုင်းမြန်မာနယ်စပ်တပ်ဖြတ်ထက်ဆိုင်လိုအပ်နေပြီးအမှတ်9ကျေးရွာအုပ်စုနဲ့အမှတ်3ကျေးရွာအုပ်စုနယ်မြေတွင်းကနေမြန်မာနိုင်ငံနယ်ကိုတရားမဝင်နယ်စပ်လမ်းတွေကနေဝင်ရောက်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား80ကျော်မင်းအကိုထိုင်းအနာပိုင်းကဖမ်းဆီးခဲ့ပါတယ်။ထိုင်းအထူးတပ်ဖွဲ့တရင်လေးနဲ့နေကြောင်တပ်တွေကစောင့်ကြည့်နေချိန်အမျိုးသား44ယောက်နဲ့အမျိုးသမီး23ယောက်အုပ်စုတစုနောက်အုပ်စုတစုကတော့အမျိုးသား9ယောက်အမျိုးသမီး9ယောက်အုပ်စုဖြစ်ပြီးအားလုံးကဘန်ကောက်ကဆင်းလာကြတဲ့မြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးထိုင်းအနာပိုင်းကဆိုပါတယ်။ထိုင်းနိုင်ငံမှာအရေးပေါ်ကာလဖြစ်သတ်မှတ်ကြေညာထားတာကြောင့်တည်ဆဲဥပဒေနဲ့အရေးယူမယ်လို့သိရတဲ့အကြောင်းမဲဆောက်မြို့ရောင်ကြီးဥလုံသမားဖွဲ့ရဲ့တာဝန်ခံတစ်ဦးဖြစ်တဲ့ဦးမိုးကျော်ကပြောပါတယ်
။ဒီနေ့မနေ့ပိုင်းမှာတော့ဒီအကြောင်းရင်းမှုနဲ့ပေါ့ဒီအရေးဒေသကိုပြန်လို့ရှီပြောင်းလို့သမား80ကျော်ကဟာသူတို့နီးသူတို့ဟန်နဲ့ပေါ့လေအဲဒေါ်လာလေးကနေပြီးတော့ကျွန်တော်ကနေရာရုံးကိုကူးဖို့အတွက်ကြိုးစားတဲ့အချိန်မှာဒေတာအနာဘိုင်းတွေတွေ့ရှိပြီးကျတော့ခန့်ရှိအီးယူပါကိုခံရတယ်ဒေတာအနာဘိုင်းတွေအနေနဲ့ကတော့ဒီရဲဥတွေကအေးယူမယ်လို့သိရပါတယ်ဗျာ
ထိုင်းနဲ့မြန်မာနှစ်ဖက်လုံးကမလ26ရက်နေ့ကနေစတင်ပြီးမဲဆောက်မြောက်ဒီတရားမြစ်ကိုပိတ်ဖို့စီစဉ်ဆောင်ရွက်ထားပြီးမဲ့ဗမာကဆင်းလာတဲ့လက်ကျန်အလုပ်သမားတွေစံနေသေးတာကြောင့်နှစ်ဖက်ညှိနှိုင်းမှုတွေလုပ်ပြီးဒီနေ့မှလည်းအလုသမားတွေကိုထပ်ပြီးဝင်ခွင့်ပေးကြရတယ်ဆိုပြီးမြောက်ဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
။လက်ကျန်လေးကျန်နေတာဟုတ်ပါလား။ဟုတ
်ကဲ့ဟုတ်ကဲ့ဟုတ်ကဲ့။
တို့ပုံမှန်ရှိတဲ့တကယ်တော့ဒါကဖိတ်ထားတာမှ။ဒီနေ့ရောမနေ့ရောတနေ့ရောဒါဟုတ်
တ
ော်တော်လေးပဲဒီကောင်တော့ဖေးအဲဒါ promotion နဲ့ပေးရအောင်ပါ။ဒါကဖွင့်လာလို့မဟုတ်ဘူးကျွန်တော် promotion နဲ့ဖွင့်ပေးရအောင်
။ဟုတ်ကဲ့။
တော့ promotion ကာလာထဲမှာပဲဖြစ်နေအောင် promotion ကိုလည်းဘယ်တော့ကာလာနဲ့ပေးရမှာမဟုတ်ဘူး။ရှင်နေနဲ့အချိန်ခါရပေးတာပေါ့မှာအဲဒီလိုနားလေပါဟုတ်တောက်လေးရဆိုတာမှကျွန်တော်12နိုင်ဒေတာမှာနည်းနည်းပို့နိုင်နေတယ်
ဟုတ်ကဲ့
ပြတ်မပို့ဘူးပေါ့
ဟ ဟုတ်ကဲ့ဟုတ်ကဲ့ရမယ်ဟုတ်ပါတော့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပွားပြီးတဲ့နောက်ဆေးရုံတချို့ကိုညံမရလို့ပိတ်သိမ်းလိုက်ရတာတွေဖြစ်ပြီးအလုပ်ပြုတ်ရတဲ့မြန်မာလူသမားတွေနဲ့နေထိုင်ခွင့်အလုပ်လုပ်ခွင့်တက်တန်းကုန်ကန်နီးမှုနေရာပြန်နေကြတဲ့လူသမားတွေဟာဒီအပိုင်းတွေမှာတောင်းတဲ့ချီရှိနေတာဖြစ်ပါတယ်။လာမယ့်မလ30ရက်နေ့အလုပ်လုပ်ခွင့်တက်တန်းကုန်ဆ ဒီနေ့ကျွန်တော်တို့ရဲ့ဆိုတာကိုထိုင်းဆိုရကမလ၂၄ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်အလုံးလုံးကွင့်တက်တန်းကိုဆုံးမဲ့မြန်မာလူသမားတွေအနေနဲ့ဂျွန်လ၃၀ရက်နေ့အထိလက်မှတ်ဟောင်းနဲ့ထိုင်းနိုင်ငံတွင်အလုံးလုံးကွင့်ကိုရှိအောင်မှာပါ။ကျမမအေးမှာထိုင်းမြန်မာနေစပ်ကနေသတင်းပေးပို့နေတာပါ။
ကျွန်တော်ဗီအိုအေနဲ့စခန်းသွားခဲ့တာဆယ်စုနှစ်၅စုကြော်သွားခဲ့ပါပြီခင်ဗျာအခုဆိုဗီအိုအေရဲ့ကန်ဆတ်မဲ့ရေဒီယိုနဲ့မဲပေါက်ထားတယ်ဆိုတော့ပိုပြီးကြော်ပါဟုတ်ကဲ့ပါပါဦးဦးလို့ကျွန်တော်ခေါ်ဘူးတဲ့သူနှစ်ယောက်လဲညီကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ပေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါဒီတော့ကဗိုလ်ချုပ်ကြီးများအနေန
ဒီလိုတောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူးဗီအိုအေရဲ့နေမထီလုံးလို့ရင်းဖွင့်လိုက်ရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုအေမြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာရှင်းဖွင့်စာတွေနဲ့တေးသင့်တောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင် ဒေါ်ရရှင်ရဲ့ VOA စီစဉ်နေတဲ့ပတ်သက်ပြီးခုလိုဝေဖန်ကြံပေးခြင်းနဲ့
ကိုရိုနာဗိုင်းရပ်ကိုကိုဗစ် 19ကူးစက်ရောဂါပြပွားနေတဲ့အခြေအနေကြောင့်မြန်မာအစိုးရနဲ့တပ်မတော်အနေနဲ့တနင်္ဂနွေလို့အပြည့်ရဆဲကြောင်းကြီးညာပေးဖို့ကရင်ယူကရင်မျိုးသားစီယုံကနေတောင်းဆိုတဲ့သတင်းကိုပြောပြပေးမှာပါမြန်မာနိုင်ငံတွင်ကိုဗစ် 19
ကျွန်တော်နိုင်ငံမှာလည်းတိုက်ပွဲတွေဖြစ်နေကြတယ်။ဟောဒီယောဂါကလည်းလူတွေကနေပြောပြီးတော့ကူးစွားနိုင်တဲ့အခြေအနေရှိပြီးတော့တိုက်ပွဲကြီးကလည်းမရှိသေးတဲ့အခြေကာလတစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့တိုက်တွန်းလာတာတော့ကြိုးစားတတ်တော်နေတဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီသမတ်ချက်တွေမရှိသေးတဲ့နိုင်ငံလုံးပြစ်ခတ်ရပြီးတော့ဒီကြောင့်များမှာဟိုအားတိုက်ခဲ့ဝင်နေတဲ့ပ ဒီနေ့ကျွန်တော်တို့ပြည်ပြည်ဆိုင်ပွဲဖြစ်ပွားနေတဲ့အပြီးခါရက်စဲဖို့လိုအပ်တယ်လို့ပထမဆုံးတာသူမူကပြောပါတယ်။
ဟိုမြေလူကန်းသာတော်မှာအကြီးကျယ်ကိုရှေ့ရည်ပြီးတော့ချိန်မှာရဲကိုကိုရမယ်ဖြစ်တဲ့အကြီးကြီးတဲ့ရန်ကိုကျွန်တော်တို့အမြင်များပါတယ်ဟိုမြေလူကန်းသာတော်မှာအကြီးကျယ်ကိုရှေ့ရည်ပြီးတော့ချိန်မှာရဲကိုကိုရမယ်ဖြစ်တဲ့အကြီးကြီးတဲ့ရန်ကိုကျွန်တော်ချိန်ပါတယ်အပြစ်ခံရစဲသိကြောင်းတောင်းဆိုချက်ပေါ်မှာတမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းတို့ကဘာမှပြောဆိုဖို့မရှိ ပြည်မြင့်တဲ့အတွင်းအင်တာနက်ပြန်လည်ဖွဲ့ဖွဲ့ဖို့ပါဝင်တောင်စုချက်ခုနှစ်ချက်ကိုဒီကနေ့မှာတမတော်အစိုးရနဲ့တိုင်းဒါလက်နက်ကန်ဖွဲ့စည်းတွေကိုအရေးပေါ်တောင်စုတိုက်တွန်းခဲ့ပါတယ်လက်ရှိမြန်မာစစ်သားနဲ့ရခိုင်လက်နက်ကန်အေဖွဲ့တို့စည်းရေးတင်မှနေတဲ့ရခိုင်ပြည်နယ်အတွင်းမှာစစ်ဆောင်ဒုက္ခသည်တွေတင်းကြီးရှိနေတယ်လို့သူတို့အတွက်ကြားမှာရေးဆောက်ရမှုအပါအဝင်အကူအညီပေ ြန်ပါရေးအထောက်အကူတော်တော်လေးအထက်ကြီးတယ်
ရှိတယ်ဆိုတော့ဒီအစိုးရရဲ့ခွင့်ပြုချက်ကိုအထူးသဖြင့်တော့တန်းတန်းတကာခွင့်ရှိတယ်နေနဲ့ဒါကိုအားတက်ပြီးတော့မှသူတို့ကိုခွင့်ပြုတော့တောင်းဆိုဖို့လိုတယ်။တကယ်လားတော့အစိုးရရဲ့ခွင့်ပေါ့နော်။အဲ့တော့နိုင်ငံတကာအခွင့်အရေးကိုလွတ်လပ်စွာသွားလာဖို့ဒီနေ့မှဒီနေ့ဆိုသွားလာဖို့ဟိုခက်ခဲမှုကလေကျွန်တော်တို့အတွက်စိန်ပေါ်မှုတစ်ခုလို့ဖြစ်နေတယ်ပေါ့။လက်ရှိဆက်ဆောင်စခန်းတွ yoga kagwe tasi na yima, waiwo asai lo song jabu, kulatamaga tutu tui mugane, mala nasato yenema, mita yakan, tongsu kebare, genoga nago imba, view in yama wine tanagani, the rim people tavare.
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မေတ္တာတိလက်ဆောင်ခံတာမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆခြင်းတွေကိုရင်းဖွင့်စာရေးတင်တာအဲဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာ
ာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစွနေပါတယ
်ရှင်။ဘုရားဥက္ကုံဖင်းရဲ့မြန်မာရေးတုံ့နှက်ချက်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရုတ်ပြည်ရဲ့ဂျိုးစီဝါကိုကာကွယ်ရေးနဲ့ညှင့်တင်ရင်းအတွက်အင်းလီချင်းနိုင်ငံတွေနဲ့အစဉ်ပြေးရေးဟာတရုတ်အစိုးရအတွက်အရေးကြီးနေကြောင်းဥက္ကုံဖင်းကတုံ့သက်တင်ပြထားပါတယ်။
ဒီလိုရဲ့နိုင်ငံခြားရေးလမ်းစဉ်ဟာအဲ့ဒီတန်းကြီးရဲ့အမျိုးသားအကျိုးစီးပွားကိုရောင်ပြန်ဟတ်တယ်ဆိုတဲ့စကားရှိပါပဲ။မိဘူဟာမဟာဘူဟာအမျိုးမျိုးနဲ့တရုတ်အမျိုးသားအကျိုးစီးပွားကိုမြင့်တင်ရမှာအိမ်မီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်ရေးဟာအရေးကြီးတဲ့အခန်းကပါဝင်နေပါလေ။ချစ်ကင်းတဲ့အိမ်မီးချင်းမူလင်ညီညာတဲ့အိမ်မီးချင်းအန်လင်ကြွားတဲ့အိမ်မီးချင်းဝူလင်ရရှိရေးဟာတရုတ်အတွက်အရေးကြီးတယ်လို့သမရရှိချင်းဖင်ကဆိုပါတယ်။ဒီယူဆကိုတရုတ်မြန်မာဆက်ဆံရေးမှာအထင်အရှားပြသဖို့ကြိုးစားနေပုံရပါတယ်။မော်စီတုံးလက်ထက်ကချမှတ်တဲ့ငင်းချစွာရှင်သွင်းနေထိုင်ရေးမူငါးချက်ကိုဆက်လက်ကျင့်သုံးတယ်လို့လည်းဆိုပါတယ်။တန်းကြီးနယ်နိမိတ်နဲ့အာဏာပိုင်ကိုအပြန်အလှန်ယူသေးလေးစားရေးမချူးကျော်ရေးပြည်တွင်းမှာမဆက်ဖက်ရေးဒန်းသူရည်သူဆက်ဆံရေးနဲ့ငင်းချစွာရှင်သွင်းနေထိုင်ရေးစတဲ့မူငါးချက်ကိုကျေးကျော်လာတာကြာပါပြီ။ဒါပေမဲ့မော်စီတုံးကဘကပရဲ့လက်နက်ကင်ဒေါ်လာရေးကိုထောက်ခံအားပေးပါတယ်။ဘကပမရှိတော့ပေမဲ့ဘကပအမွေကိုဆက်ဆံတဲ့တိုင်းရင်းသားလက်နက်ကင်တွေကတော့အခုတည်းကရှိနေတုံးပါပဲ
။သမရရှိချင်းပင်ရဲ့နိုင်ငံသားဤမူဝါဒတွေထဲမှာအိန္ဒိချင်းကောင်းရရှိရေးဟာအလွန်ရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်ဇူလိုင်လကတရုတ်အစိုးရကထုတ်တဲ့ခေတ်သစ်အမျိုးသားကာကွယ်ရေးစာရန်းမှာတရုတ်အာဆီယံကာကွယ်ရေးဝန်ကြီးများဆွေးနွေးပွဲအရေးပါပုံကိုဖော်ပြထားပါတယ်။ကွယ်လွန်မှုတွေကိုကြီးကြပ်ကိုကဲနိုင်တဲ့အတွက်တောင်တရုတ်ပင်လယ်ပြင်အခြေအနေကောင်းမွန်လာတယ်လို့ဆိုပါတယ်ငင်းရစွာရှင်တွဲနေထိုင်ရေးမူငါးချက်ကိုအခြေခံပြီးချစ်ကြည်ရေးလုပ်တယ်လို့ဆိုပါတယ်အားနည်းသူကိုအနိုင်ကျင့်တာမျိုးမလုပ်ပဲပူးပေါင်းဆောင်ရွက်မှုကိုလိုလားတယ်လို့ဖော်ပြထားပါတယ်အင်းကြီးချင်းနိုင်ငံ18နိုင်ငံကစစ်ကောင်းဆောင်ပိုင်းနဲ့အနီးကပ်ဆက်သွယ်နိုင်အောင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲကျင်းပတဲ့စနစ်ကိုတိဆောက်ထားတယ်လို့ဆိုပါတယ
်တရုတ်ပြည်ရဲ့ကုန်းတွင်းပိုင်းနယ်နိမိတ်ဟာမိုင်13000ကျော်ရှိပြီးကမ်းရိုးတန်းကမိုင်11000ကျော်ရှိပါတယ်ဒါကြောင့်နေဆက်ဒေသတင်ရင်ရေးဟာတရုတ်အတွက်အလွန်အရေးကြီးပါတယ်အိန္ဒိယနိုင်ငံ၉နိုင်ငံနဲ့နေဆက်ရေးရာပူးပေါင်းဆောင်ရွက်ရေးသဘောတူချက်ရယူထားပါတယ်တရုတ်မြန်မာနေဆက်တင်ရင်ရေးနဲ့နေဆက်ကဒေသခံတွေလုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတာကိုလည်းတရုတ်အစိုးရရဲ့ကာကွယ်ရေးစာရမ်းမှာဖော်ပြပါတယ်။တ
ဒီရုပ်မြန်မာနေသားမှာမြေမြုံမိုင်းချင်းရင်းလုတ်တဲလို့ဆိုပါတယ်လွန်ခဲ့တဲ့9ရက်အတွင်းမှာအင်းလေးချင်းနိုင်ငံတွေနဲ့နေသားဆွေးနွေးပွဲရှစ်ထောင်ကျော်ကျင်းပပြီးပူးတွဲကင်းလက်မှုအချိန်ပေါင်း3000ကျော်လုံနိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ပင်လယ်ပြင်မှာတော့အချိန်ပေါင်း9000ကျော်ကင်းလက်နိုင်ခဲ့တယ်လို့ဆိုပါတယ်နိုင်ငံခြားကတရုတ်အကျိုးစီးပွားဟာတရုတ်အမျိုးသားအကျိုးစီးပွားရဲ သားနဲ့တရုတ်အဖွဲ့အစည်းတွေရဲ့တရုတ်ဝင်အကျိုးစီးပွားကိုတရုတ်စစ်တပ်ကထိရောက်စွာကာကွယ်ရမယ်လို့ဖော်ပြထားပါတယ်။လုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေလုပ်နေတဲ့ရည်ရွယ်ချက်ဟာနိုင်ငံခြားကတရုတ်အကျိုးစီးပွားကိုကာကွယ်ဖို့ဖြစ်ပါတယ်။တရုတ်စစ်သည်မော်တွေအနားယူစခန်းချနိုင်ဖို့အတွက်အာဖရိကအရှေ့ပိုင်းပင်လယ်ညီကမ်းခြေကဂျီဘူတီနိုင်ငံလေးမှာတရုတ်စစ်တပ်ကအခြေစိုက်စခန်းတစ်ခုတည်ဆောက်ပြီးတရုတ်စစ်သည်မော်တွေကိုကူညီထောက်ပံ့နေပါတယ်။ယေမင်နိုင်ငံမှာလုံခြုံရေးဆိုးဝါးနေချိန်မှာတရုတ်နိုင်ငံသား620ကျော်ကိုကယ်တင်နိုင်ခဲ့ပါတယ
်။တရုတ်ရဲ့နိုင်ငံရေးရာမဟာဗျူဟာကိုပုံစံတစ်မျိုးဒီအဖြစ်သတ်မှတ်လို့မရပါဘူး။နေရာဒေသကိုလိုက်ပြီးအသွင်ပြောင်းတာတွေရှိပါသေးတယ်။သဘောတူတာတွေမှာပူးပေါင်းဆောင်ရွက်ကြပြီးမတူတာတွေမှာအငင်းမပွားပဲပြဿနာမကြီးထွားလာအောင်ထိန်းသိမ်းထားဖို့ဖြစ်ပါသေးတယ်။မြမငင်းချမ်းရေးဆွေးနွေးပွဲတွေကျင်းပနိုင်အောင်တရုတ်ကကြားဝင်ဆောင်ရွက်ပေးတာကိုတိုင်းရင်းသားလက်နက်ကင်ပြည်ဘက်ကရောမြန်မာအစိုးရဘက်ကကိုအကောင်းမြင်ကြပါသည်။ပြည်တွင်းကဖိတ်ခေါ်လို့ပါဝင်ရတာဖြစ်တဲ့အတွက်ငင်းချမ်းစွာရှင်သွေးရေးမူကိုမထိခိုက်ဘူးလို့ယူဆပုံရပါသည်။စစ်ပွဲတွေမဖြစ်ပွားပေမဲ့ငင်းချမ်းရေးမရနိုင်ပေလက်ခဲတင်းတင်းဖြစ်နေတဲ့အခြေအနေကိုတရုတ်ကလက်ခံထားပုံရပါသည်။ဒီလိုအခြေအနေမှာတရုတ်မြန်မာစစ်ပွဲရေးဇင်းညာနဲ့ပိုးကပတ်လမ်းကြောင်းတွေအစီအစဉ်ကိုအကောင်အထည်ဖော်ဖို့ရည်ရွယ်ထားပုံရပါသည်။ဒီမိုင်းအာဂျီနိုင်ငံတစ်ခုတည်းကိုမိခိုးတာဟာနိုင်ငံခြားဆက်ဆံရေးပြဿနာဖြစ်နိုင်ပြီးမြန်မာအဖို့တော်လောဆယ်မှာဒီအခြေအနေကိုလက်ခံယူတာရှိပါတယ်။တရုတ်ပါဝင်မှုကြီးထွားလာပြီးခေါင်းဆောင်ပိုင်းကတရုတ်ကိုအားကိုးလွန်းတဲ့အတွက်အောက်ခြေမှာတရုတ်စံရင်ရေးပေါ်ထွက်လာပုံကိုကမ္ဘောဒီးယားနိုင်ငံကဥပမာပြနေတာကိုလည်းသတိထားတယ်ပါလေခင်ဗျာ
။ဒီဘက်ကျမရဲ့ကဏ္ဍမှာတော့COVID-19 ရောဂါကိုထိထိရောက်ရောက်ကင်ကွယ်ပုံအကြောင်းကိုတင်ပြထားပါတယ်။ COVID-19 ခေါ် Coronavirus ကပ္ပကရောဂါကြီးကူးစက်မှုကိုမြန်မာနိုင်ငံမှာစတွေ့လာချိန်မှာစိုးစိုးဝါးဝါအဆင့်ထိမခံစားအောင်နိုင်ငံတကာသင်ခန်းစာတွေကိုယူပြီးပြည့်ပြည့်စုံစုံလုပ်တင်ပါတယ်။အခုလိုစတွေ့ချိန်ကနေရက်တစ်ပတ်တစ်ပတ်နှစ်ပတ်အတွင်းလှုပ်ဆောင်မှုကသိရင်ရှင်ရင်အဆုံးဖြတ်ပေးနိုင်တာကြောင့်အဓိကဘာတွေအမြန်လှုပ်ဆောင်ဖို့အရေးကြီးပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့ထိထိရောဂါကူးဆရာဝန်များအဖွဲ့ကဒေါက်တာမြင်းကိုကျွန်တော်ဝင်းမင်းကမင်းမြတ်တင်ပြထားပါတယ်။ဟုတ်ကဲ့ဒေါက်တာမြင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကမ္ဘာကရောဂါကြီးပေါ့နော် COVID-19 ရောဂါပိုးကူးစက်ခံရတဲ့နောက်ဆုံးမှစတွေ့လာတဲ့အတွက်စိုးစိုးဝါးဝါးအဆင့်ထိမရောက်သွားအောင်နိုင်ငံတကာမှဒီတွေ့ထားတဲ့သင်ခန်းစာတွေကိုမူတည်ပြီးတော့အခုလိုဒီရောဂါစတွေ့ပြီးချင်းပထမတစ်ပတ်နှစ်ပတ်ကတကယ်ကိုရေးကြည့်ရပါဆရာเนาะအဲ့ဒီကာလအတွင်းမှာအဓိကလှုပ်တင်တာတွေကိုစပြီးတော့ရှင်းပြပေးပါလား
အခုကျွန်တော်တို့တွေ့ရတော့ခဏထူးဆန်းတာပေါ့ဗျာတရုတ်ပြည်ဝူဟန်နေပြီးတော့ကျွန်တော်တို့စီလာမလားလို့သူတို့ပြောတဲ့ case 0ပေါ့เนาะရောဂါလက္ခဏာမပြတဲ့လူတွေများရှိမလားလို့ကျွန်တော်စောင့်ကြည့်နေကြတာတွားပြီးတော့တွေ့နေတွေ့တော့တရုတ်ပြည်ကနေတစ်ပတ်လည်ပြီးတော့ဟိုးအမေရိကနဲ့အင်္ဂလန်ဘက်ကနေရောက်လာတယ်သူတို့ပြောတဲ့ imported case ပေါ့ဗျာအသွင်းခံရတာပေါ့ကျွန်တော်တို့ရှာဖွေနေတဲ့ case 0မတွေ့သေးတဲ့ကျွန်တော်တို့ကျွန်တော်တို့အီတလီနိုင်ငံလိုပေါ့ဗျာ case 0တွေကြိုပြီးရှိနေတာမသိဘူးသိလဲသိရောတခါတည်းနေချင်းညာချင်းကိုတလအတွင်းမှာလူတွေ4000 5000တွေဖြစ်လာတာပေါ့နော်အခုကြေုပ်တဲ့တော့မှာတိတ်တော့မများသွားတယ်အဲ့တော့နိုင်ငံ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုဒီစပြည့်တဲ့လူနာအခုရှင်းပြနေတဲ့တိတိမျိုးကိုရောက်နေတဲ့လူနာဝင်လာတာကအခုဆိုရင်တော့10ရက်ပတ်ဝန်းကျင်လောက်ရှိသွားပြီပေါ့ဆရာနော
်မှန်တယ်အ
ဲ့ဒီခါကျတော့ဒီကြားကာလအတွင်းမှာဒီကူးစက်မှုတစ်စုံတည်းဟာရှီကောင်းရှိခဲ့နိုင်ခဲ့တဲ့အတွက
်မှန်တယ်အဲ့ဒါကိုလိုက်ရမယ်သူနဲ့ထိတွေ့တဲ့လူတွေအကုန်လုံးပေါ့ဗျာအစကတော့တီးတိမ်ဆိုလို့ရှိရင်ရန်ကုန်လေစိတ်ကနေပြီးတော့ဒါကလေးကိုနေမြန်နဲ့အဲ့ဒီကနေမှဓပုံတိုင်မှာသွားပြီးတော့ pre wedding တွေကရက်လိုက်သေးတယ်ဘာသာရေးခန္ဓာတွေသူလုပ်လိုက်သေးတယ်စိတ်ကလေးတစ်ခါမှသွားပြတယ် PSI စိတ်ကမှစိတ်ကနေပြီးတော့စီးရီးစေုံဓာတ်တုပ်ဘက်တွေပါလေကျူပြီးတော့ဆက်လိုက်တယ်အဲ့တော့သူနဲ့ထိတွေ့တဲ့လူတွေမှာအကုန်လုံးစစ်ဖို့လည်းသင့်တယ်quarantine လို့ lockdown လို့လုံးဝမကတော့ဘူးအခုကျွန်တော်တို့ခြေကူးမှာကျန်ကုန်တိုင်းရဲ့လူမျိုးဝင်ကြီးကသွားတွေ့ပြီးတော့အဲ့ဒီထဲမှာတွေ့တဲ့လူရှိတာနဲ့အခုလူမျိုးဝင်ကြီးကို quarantine လုပ်ပြီးသူတို့အိမ်မှာသူနေပြီ ตัวบาจังก็ซะเซ่บ่รู้ล่ะบ่เนาะตัวก็ลักษณะบ่ปะเว้ยกูเสร็จนี่ไปล่ะบ่กูน่ะติ๋งๆอ่ะรู้ซะรู้ရှင်ตอกๆนั้นตะช่องลงมากูไล่ตอกตัวบริเวณกูเนี่ยคอนแทคลงได้ဆိုတော့ทรีดิ้งเนี่ยตัวยาနေไปไอ้ยัวโหแลล็อกดาวน์ဆိုပြီးတော့အောင်မွေးမထွက်ရရဲတွေပါတယ်နဲ့လုံးနေုံနဲ့ล็อกดาวน์လို့ဆိုတော့ဒီခက်မှာတော့ချီရလွယ်လဲနေမှာပေါ့ဗျာကူရင်းနဲ့ကူနေတာပေါ့အဲ့လူတွေကိုဆက်ဆိုလ
sen ten set tua me tan yin de tin lwa ga chu su ba de myama nai ngan to wan tan yin da lu myo su ri ni thain cha de ayat de ta ri ma phit pyet ni de phit pyet dui ne tan yin da ri ye atan dui ko chin hat tin set tha ra phit ba de
mingla ba shin chuma ga a mi ba fiwa wai no da ri tin set tha de di de bat tan yin de tin lwa ma na sen ya ma ri ga ro ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူနေထိုင်ခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကတ်တဲလ်ကျေးရွာကိုချင်းပြည်နယ်အစိုးရကတွာလာခွင့်ပိတ်ပင်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွက်တက္ကသိုလ်တွေအားလုံးမှာဖြေဆူနေတဲ့စာမေးပွဲတွေကိုရပ်ဆိုင်းလိုက်တယ်ဆိုတာနဲ့ COVID-19 ကူးစက်ရောဂါကြောင့်ရှမ်းမြို့သားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုလည်းကျင်းပဖို့မရေရာသေးတဲ့အခြေအနေအကြောင်းတွေကိုကြားသားရမှာပါရှင်
ကျမကနန်းဟောမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရတဲ့ချင်းအမျိုးသားတဦးနေထိုင်ခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကပ်တဲလ်ကျေးရွာကိုချင်းပြည်နယ်အစိုးရကလော့ခ်ဒေါင်းပိတ်ချလိုက်ပြီးတီးတိမ်မြို့နယ်အတွင်းဝင်ထွက်သားလာမှုကိုလည်းကန့်သတ်လိုက်ပါတယ်အမေရိကန်နိုင်ငံမှာနေထိုင်တဲ့အဲ့ဒီချင်းအမျိုးသားတဦးဟာပြီးခဲ့တဲ့မတ်လ23ရက်နေ့ကမင်္ဂလာဆောင်မှုမြန်မာနိုင်ငံကိုပြန်လာခဲ့တာဖြစ်ပြီးမတ်လ23ရက်နေ့ကတီးတိမ်မြို့နယ်ကပ်တဲလ်ကျေးရွာမှာနေထိုင်တဲ့အချိန်မှာကိုပူချိန်မြင့်တက်ဖျားနာပြီးတက်ခွဲဆစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တာဖြစ်ပါတယ်။အခုလက်ရှိမှာတော့သူ့ကိုတီးတိမ်မြို့ပြည်သူ့ဆေးရုံမှာတီးခြားကုသမှုပေးနေပြီးလူနာရဲ့အခြေအနေကလည်းကောင်းမွန်လာတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကထုတ်ပြန်ပါတယ်။ချင်းပြည်နယ်တီးတိမ်မြို့မှာCOVID-19 ခေါ်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူတဦးတွေ့ပြီးတဲ့နောက်ပိုင်းမှာချင်းပြည်နယ်မှာလူစုလူဝေးပြုလုပ်မှုနဲ့ဖျားကြောင်မှုပြုအစည်းအဝေးဗာဒါရေးပွဲတော်ပွဲတန်းတပင်တွေကိုရက်အကန့်အသတ်မရှိပိတ်ပင်လိုက်ပါတယ်
။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွက်တက္ကသိုလ်တွေအားလုံးဖြည့်ဆည်းနေတဲ့စံမေးပွဲကိုရက်ဆိုင်လိုက်ပြီးအဆင်ပြေတဲ့အချိန်မှာဆက်ဆက်သွားမယ်လို့မော်လမြန်တက္ကသိုလ်ဗမာကချုပ်ဒေါက်တာအောင်မြတ်ကျော်စိန်ကပြောပါတယ်။သို့သူမော်လမြန်တက္ကသိုလ်ကျောင်းသားကျောင်းသူတွေအနေနဲ့မလ24ရက်နေ့မှာနောက်ဆုံးသားပြီးအဆောင်ကနေထွက်ခွာကြဖို့နဲ့မိမိကိုယ်ကိုဂရုစိုက်ကြဖို့မော်လမြန်တက္ကသိုလ်ကျောင်းသားသမဂ္ဂကကိုမင်းတန်စင်ဦးကပြောပါတယ်။အလားတူရန်ကုန်တက္ကသိုလ်၊မြကြီးနားတက္ကသိုလ်၊ပသိမ်တက္ကသိုလ်၊ရတနာပုံတက္ကသိုလ်၊ပင်လုံတက္ကသိုလ်၊တောင်ကြီးတက္ကသိုလ်၊မုံရွာတက္ကသိုလ်၊မကွေးတက္ကသိုလ်တွေမှာလက်ရှိကျင်းပနေတဲ့စာမေးပွဲကိုရပ်ဆိုင်လိုက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တနင်္ဂနွေလုံးမှာတက္ကသိုလ်ဒီဂရီကောလိပ်တွေနဲ့ကောလိပ်တွေရဲ့ပထမနှစ်ဝက်စာမေးပွဲလက်ရှိကျင်းပနေချိန်ဖြစ်ပြီးကျောင်းသားကျောင်းသူစုစုပေါင်း3သိန်းခွဲကျော်ဝင်ရောက်ဖြေဆိုမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်အတည်ပြုလူနာဖြစ်3ဦးကိုတွေ့ရှိထားပြီးတရားခွဲစေကူတမှုပေးနေတယ်လို့အာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကနေထုတ်ပြန်ထားပါတယ်။
ကမ္ဘာနိုင်ငံအသီးသီးမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ပြန့်နှံ့မှုမရှိစေရေးအတွက်ကျောင်းသားတက်မကစစ်တွေတက်ကလေးကအသိပေးကြေညာချက်တစ်စောင်ကိုမတ်လ24ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီတတိပေးကြေညာချက်မှာအိမ်အတွင်းမှာပဲနေထိုင်ဖို့မကြာခဏလက်ဆေးဖို့လူစုလူဝေးနဲ့ဝေးဝေးနေထိုင်ဖို့နဲ့အပြင်ထွက်ရင် Maxညနေဖုံတက်ဆင်ဖို့အပါအဝင်အချက်9ချက်ကိုဖော်ပြထားပါတယ်အလားတူမတ်လ29ရက်နေ့ကလည်းရခိုင်ပြည်နယ်အစိုးရအဖွဲ့ကယောဂဘီအန်ဒီရဲ့နဲ့ပတ်သက်ပြီးပြည်သူတွေလိုက်နာဖို့ကြေညာချက်တစ်ခုထုတ်ပြန်ခဲ့တဲ့နောက်စစ်တွေမျိုးကဈေးဆိုင်တွေမှာဈေးဝယ်သူတွေများပြားခဲ့လို့ဆန်အပါအဝင်ကုန်ပစ္စည်းတွေဈေးမြင့်သွားတယ်လို့မြို့ခံတွေကပြောပါတယ်
ရှမ်းပြည်နယ်ရှေ့ပိုင်းမိုင်းတုံမြို့နယ်ထဲမှာအစိုးရတပ်မတော်နဲ့ RCSSSC တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်မလ25ရက်နေ့မနက်7နာရီခွဲချိန်လောက်ကမိုင်းတုံမြို့အရှိတောင်ဘက်ရမှာရှိတဲ့ကောင်းဟုနန်းရွာမှာနိုင်ရွက်လောက်ကြာပြစ်ကတ်မှုတွေဖြစ်ပွားခဲ့တာပါ RCSSSC ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုခန်းဆန်ကတော့တတိကတိုင်းလောက်ခံမိုင်းတုံမြို့မှာခြေဆိုင်တဲ့တရင်သုံးရင်စုစုပေါင်းအင်အား40ခန့်က RCSSSC ရင်းရုံးကအကြောင်းမကြားပဲဝင်ရောက်လာတဲ့အတွက်ပြစ်ကတ်မှုဖြစ်ပွားတာဖြစ်ကြောင်းပြောဆိုပါတယ်မိုင်းကန်မြို့နယ်ထဲကတိုက်ပွဲနဲ့ပတ်သက်ပြီး NCA လက်မှတ်ရည်သူသားတဲ့ RCSSSC နဲ့အစိုးရတပ်မတော်ကိုယ်စားလှယ်တို့နေပြည်တော်မှာ15ရင်းနေတုန်းကတွေ့ဆုံဆွေးနွေးမှုပြုလုပ်ပြီးနောက်ပိုင်းပြန်လည်ဖြစ်ပွားခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်နဲ့ကျိုင်းစိတ်ကြီးမြို့နယ်ကြားမှာရှိတဲ့ကြိုက်တုံကော့ကရိတ်လမ်းမှာတစ်တင်ကားကြီးတွေညစဉ်သွာလာနေမှုကြောင့်လမ်းဘေးနားတစ်လျှောက်မှာရှိတဲ့ဒေသခံလူထုအတွက်အနောက်ရှက်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့မိုးကုံကာလကစပြီးစေဘင်္ဂါ၊ရှစ်ဘင်္ဂါတွေညစဉ်သွာလာနေတဲ့အတွက်ကျေးရွာချင်းဆက်လမ်းတွေလည်းပျက်စီးနေတယ်လို့ဖုံအဆက်မတန်ထနေတယ်လို့ဒေသခံတွေကဆိုပါတယ်။အဲ့ဒီတစ်တဲဆောင်နေတဲ့တာဝန်ရှိသူတွေဟာဒေသအာဏာပိုင်တွေနဲ့နှစ်ဦးနှစ်ဖက်သဘောတူညီမှုရယူထားပြီးဖြစ်တာကြောင့် ဒီကခံရအနေနဲ့ပြန်မပြောရဲကြဘူးလို့ဆိုပါတယ်အခုတစ်ထလုတ်တာဟာလက်နက်ကင်အဖွဲ့ပေါင်းစုံလုတ်တာဖြစ်တဲ့အတွက်ကင်တွယ်ဖို့ခက်ခဲနေတယ်လို့လဲ KNU ဘဟုတစ်တော်ဌာနကတာဝန်ခံဗဒုံမန်းပါထွန်းကပြောပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ ကဘာကျမကြီးအဖွဲ့ချုပ်WHO ကနေကိုဗစ်-19ကူးစက်ရောဂါကိုကပ်ရောဂါအဖြစ်ကြေညာပြီးနောက်ပိုင်းမြန်မာအစိုးရကနေလူစုလူဝေးနဲ့ပွဲလန်းသဖြင့်အခမ်းအနားအားလုံးရက်ဆိုင်ရွှေ့ဆိုင်ထားဖို့ထုတ်ပြန်ထားပါတယ်ဒီအတွက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့လဲမသေးချာသေးရကြောင်းရှမ်းမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုလည်းကျင်းပဖို့မေးရသေးတဲ့အခြေအနေမှာရှိနေပါတယ်
တနင်္ဂနွေနေ့အပြစ်ခတ်ရဆဲထားတဲ့ရှမ်းပြည်တပ်မတော်RCSSSA ကနေဦးဆောင်ပြီးရှမ်းမြို့နယ်စစ်နိုင်ငံရေးဆွေးနွေးပွဲကိုရှမ်းပြည်တောင်ပိုင်းလင်းကင်းမြို့မှာဧပြီလထဲမှာကျင်းပဖို့လျှာထားပြီးမတ်လထဲမှာလူထုသဘောထားရယူဖို့လူထုနဲ့တွေ့ဖို့စစ်စင်ခဲ့ရမှာ COVID-19 ရောဂါပြန့်ပွားနေတဲ့အခြေအနေကြောင့်ကျင်းပဖို့မရေရာသေးတဲ့အခြေအနေဖြစ်နေတယ်လို့ RCSS ပြောခွင့်ရဒုဗိုလ်မှူးကြီး
ခကရှမာနဲ့အခုလုပြောပါတယ်။အော်တရားအနေနဲ့အနေဟိတို့ဝိကာဒီမော့လန်လောဝုံလာနဲ့ရှင်ပါမရသိကြတော့မသိသေးဘူး။ဗိုင်းရပ်အခြေအနေကိုစောင့်ကြည့်ရအောင်မယ်။လှုပ်ဖို့တော့ရည်ရွယ်ထားပါတယ်။ဘယ်နှစ်ဘယ်လဖြစ်မလဲဆိုတာတော့မသိနိုင်သေးဘူးပေါ့။လက်ရှိနိုင်ငံရေးအနေထားအရကောကတ်ရောဂါကြောင့်ပါကျင်းပဖို့မသင့်လျော်သေးဘူးလို့လည်းနိုင်ငံရေးစောင့်ကြည့်လေ့လာသူရှမ်းစာရေးဆရာဟင်းကာယန်ကရ
hit a nun salon to
aku chain ma jnu lo sana so bi shan and the jin ba khe me so yin de ke lo pwe tet tet du re corona phit la khe yin lu re pyo sia phit ba lai me corona ku se myan yoga chaung de ka ba lo mulu su lu we ma shi se pho tai twin ni chain ma jnu lo le shan and the ko khna ro sai ngan tha tin ba de to mho ye se sai tha tin ne lo rcss ko tai twin lo ba de
တနင်္ဂနွေလုံရှားမျိုးရက်စစ်နိုင်ငံစနစ်ပွဲကိုတခြားဒေသကတိုင်းသားတွေလွတ်လွတ်လပ်လပ်ကျင်းပခွင့်ရပေမဲ့တပ်မတော်ကဟန်တားမှုကြောင့်ရှားလူမျိုးတွေကတော့2019ခုနှစ်ကတည်းကကျင်းပခွင့်မရခဲ့တာအခုချိန်ထိပဲဖြစ်ပါတယ်။မတ်လ15ရက်နေ့က RCSS SSA နဲ့အစိုးရတပ်မတော်တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးရမှာရှားမျိုးရက်စစ်နိုင်ငံစနစ်ပွဲကိုရှမ်းပြည်တောင်ပိုင်းလင်းခင်းမြို့နယ်မှာကျင်းပဖို့သဘောတူခဲ့ကြပါတယ်။ရှားမျိုးရက်စစ်နိုင်ငံစနစ်ပွဲကိုတောင်ကြီးတို့မဟုတ်ပင်လုံမြို့မှာကျင်းပဖို့ဆန္ဒရှိပေမဲ့တပ်မတော်ဘက်ကသဘောမတူပါဘူး။ဒါအပြင် NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA အနေနဲ့လည်းတပ်မတော်နဲ့အစိုးရသဘောထားအတိုင်းလင်းခင်းမြို့မှာကျင်းပဖို့သဘောတူညီလိုက်တဲ့အတွက်ရှမ်းနိုင်ငံရေးအတိုင်းဝိုင်းကြားနိုင်ငံရေးစည်းလုံးညီညွတ်မှုထိခိုက်လာမှာကိုရှမ်းနိုင်ငံရေးစောင့်ကြည့်လေ့လာသူတွေကစိုးရိမ်နေကြပါတယ်။
ဆက်ပြီးတော့ပြည်သူတွေရဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအပြင်လူမှုဘဝနေထိုင်မှုနဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေမဲ့ဖွံ့ဖြိုးရေးခေါင်းစဉ်အောက်ကစီမံကိန်းတွေကိုရှောင်ရှားပေးဖို့အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်းအိုင်များနေမှာကချင်ပြည်နယ်ကဒေသခံတွေကတောင်းဆိုလိုက်ကြပါတယ်။ဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးပါမယ်ရှင်။
မလ14ရက်နေ့ကကချင်ပြည်နယ်မြစ်ချင်းသားမြို့လုံကာစွတ်ကျေးရွာရှိကချင်ချောင်းသားမှာပြုလုပ်တဲ့အပြည်ပြည်ဆိုင်ရာမြစ်ချောင်းရွာများနေ့အခမ်းအနားမှာဒေသခံတွေကတောင်းဆိုခဲ့တာပါ Crime Gender and Development Foundation ကအကျိုးဆောင်ရှိနေတော်စာလီထွေးကဒေသခံတွေရဲ့အတန်ကိုနားထောင်ပြီးမှဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်ဖို့လို့ပြောပါတယ
်ကျမတို့အစိုးရအနေနဲ့ကတော့လူဒီနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လှုပ်တာတော့လို့တယ်ဒါပေမဲ့လူမှုပတ်ဝန်းကျင်တွေရဲ့ထိခိုက်မှုဘယ်လောက်များလဲဒါကိုကြည့်ရမှာဖြစ်တယ်လူမှုပတ်ဝန်းကျင်မှာတိုက်ရောက်နေတဲ့ဒီထိခိုက်နစ်နာမှုတွေကိုမစင်စားဘဲနဲ့ဖွံ့ဖြိုးတိုးတက်မှုလွတ်လုံနေတယ်ဒါကတော့ပြည်သူအတွက်အကျိုးမရှိဘူးเนาะအစိုးရဆိုတာပြည်သူတွေရဲ့အတွက်ပြည်သူတွေအကျိုးအတွက်လှုပ်ရမယ့်အစိုးရဖြစ်တဲ့အတွက်ပြည်သူတွေရဲ့စကားတိုင်းကိုနားထောင်ပြီးလှုပ်ရမှာဖြစ်ပါတယ်
အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်အားများနဲ့အခမ်းအနားမှာမြစ်ချောင်းများထိမ့်သိမ့်ဖို့ရေရေးမြစ်ဆုံးရှုံးနိုင်တဲ့စီမံကိန်းတွေကိုစန့်ကျင်ဖို့တန့်ရှင်းတဲ့ရေကိုလုံလောက်စွာရရှိဖို့နဲ့ဒေသခံတွေကမိမိတို့ရဲ့ရေရင်းမြစ်ကိုမိမိတို့ကိုယ်တိုင်စီမံကန့်ကွက်ဖို့စတဲ့ရည်ရွယ်ချက်တွေနဲ့ကျင်းပပြုလုပ်တာဖြစ်တယ်လို့ပွဲကျင်းပသူတွေကဆိုပါတယ်အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်အားများနဲ့အခမ်းအနားကိုတက်ရောက်လာတဲ့ကချင်ပြည်နယ်ပြည်သူ့ပါတီကဒူအထသော်တွဲဘူးကလည်း
ဒါရှိအစိုးရဘောပေါ့နော်အနာကတက်လာမဲ့အစိုးရအစင်စင်ရောပေါ့နော်အဲကျမတို့ရဲ့အဲဒီဖွံ့ဖြိုးတိုးတက်မှုအတွက်ဆောင်ရွက်တဲ့နေရာမှာဒီစီမံကိန်းတွေလုပ်ဖို့တော့အမှန်တကယ်လိုအပ်ပါတယ်ဒါပေမဲ့အဲ့စီမံကိန်းနေရာဆိုလို့ရှိရင်ကျမတို့ကိုဖွံ့ဖြိုးတိုးတက်မှုကိုပိုပြီးမှနောက်ကျစေတဲ့ကျမတို့စိတ်ပိုင်းရုပ်ပိုင်းကိုထိခိုက်စေတဲ့အဲစီမံကိန်းတွေမဖြစ်စေဖို့အတွက်အထူးသတိထားပြီးပေါ့ဆောင်ရွက်ပေးစီလို့ဆောင်ရွက်ပေးစီချင်ပါတယ်ပေါ့နော်
မြန်မ ဤဆုံးရေကာရာစီမံကိန်းအပါဝင်မြန်မာနိုင်ငံဒေတာတီတီမှတည်ဆောက်မဲ့ရေကာရာစီမံကိန်းတွေနဲ့ဒေတာဖွံ့ဖြိုးရေးခေါင်းဆောင်အောက်ကတခြားစီမံကိန်းတွေဟာဒေတာခံတွေရဲ့လူမှုဘဝတွေကိုထိခိုက်စေမဲ့စီမံကိန်းမျိုးမဖြစ်ရလျောက်အစိုးရအနေနဲ့ဆောင်ရွက်ပေးစီရင်တယ်လို့ဆိုပါတယ်ဤဆုံးရေကာရာစီမံကိန်းဟာပြည်သူတွေရဲ့တောင်းဆိုမှုကြောင့်ရခင်ဦးသိန်းစိန်အစိုးရလက်ထက်ကလေးကကြံနာထားခဲ့တာဒီကနေ့အချိန်ထိဖြစ်ပါတယ်အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်းအိုင်များနဲ့အခမ်းအနားကို Transgender and Development Foundation နဲ့ဤဆုံးဒေတာခံတွေကကမ္ဘာကထပြုလုပ်ကျင်းပခဲ့ပြီးလူရည်တရားကျော်တက်ရောက်ခဲ့ပါတယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရတဲ့ချင်းမျိုးသားတဦးနေထိုင်ခဲ့တဲ့ချင်းပြည်နယ်တီတိမ်မြို့နယ်ကပ်တဲကျေးရွာကိုချင်းပြည်နယ်အစိုးရကတွာလာခွင့်ပိတ်ပင်ခဲ့ပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွေ့တက္ကသိုလ်တွေအလုံးမှဖြေဆိုနေတဲ့စာမေးပွဲကိုပြန်ဆိုင်ထားလိုက်ပြီးဖြစ်ပါတယ်
ကျွန်တော်ရှင်တွေအခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်ကတင်းပါပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
ရတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ပြီးခဲ့တဲ့ဒီဇင်ဘာမှာဒီယောဂစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံကတော့ယောဂဖြစ်ပွားသူအများဆုံးနဲ့တည်ဆုံးမှုအများဆုံးရှိပြီးအဆိုးအဝါဆုံးခံစားနေရတာပါဒါပေမဲ့လည်းအခုအခါမှာစပိန်နဲ့အီတလီမှာအကူဆိုင်ခံရသူနဲ့တည်ဆုံးသူများလာနေပြီးစပိန်မှာတနေ့တည်းလူပေါင်း938ဦးတည်ဆုံးခဲ့တဲ့အတွက်အခုဆိုတည်ဆုံးသူက3400ရှိသွားပြီလို့စပိန်ကျန်းမာရေးဌာနကပြောပါတယ်။အီတလီနဲ့အမေရိကန်နိုင်ငံတွေမှာလည်းအခုရက်ပိုင်းအတွင်းယောဂဖြစ်ပွားသူဦးရေကတိုးလာနေပါတယ်။အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်ရဲ့ကျန်းသပရင်းရဲ့အစောပိုင်းထုတ်ပြန်ချက်အရအမေရိကန်ပြည်ထောင်စုမှာအတိပြုလူနာစုစုပေါင်း6900ရှိနေပြီး1000ကျော်ကတည်ဆုံးနေပါပြီ။ဘရာဇီးလ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူတွေကိုကုသဖို့အတွက်နာမည်ကျော်အားကစားခွင့်ကြီးတစ်ခုကိုယာယီဆေးရုံဖြစ်တဲ့ပြောင်းလဲဖွင့်လှစ်တော်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူဥယျာဉ်တိုးလာတာကြောင့်ရီယိုဒီဂျနေရိုမှာရှိတဲ့အိုလံပစ်ပွဲတွေကမ္ဘာဖလားပွဲတွေကျင်းပရာမာရာကနာအားကစားခွင့်ကြီးကိုဘရာဇီးလ်ကယာယီဆေးရုံဖြစ်တဲ့ပြောင်းဖို့လှုပ်လာတာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနကကိုရိုနာဗိုင်းရပ်စ်ရောဂါကာယရောဂါကိုကမ္ဘာလုံးဆိုင်ရာကျန်းမာရေးသတိပေးချက်အဆင့်၄ဖြစ်နဲ့တက်မှတ်လိုက်ပြီးကမ္ဘာတဝန်းမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေကိုလည်းနိုင်ငံကိုအမြန်ဆုံးပြန်လာဖို့နဲ့နိုင်ငံတကာခီးသွားလာမှုတွေမလုပ်ကြဘူးပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှနေထိုင်ပြီးလက်ရှိကမ္ဘာနိုင်ငံအသီးသီးကိုရောက်နေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ပြည်ပမှာအချိန်အတိုင်းတာအကန့်အသတ်မရှိနေဖို့စဉ်းစားထားတာမဟုတ်ရင်နိုင်ငံကိုအမြန်ဆုံးပြန်လာဖို့ပြောတာပါ။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်တနင်္ဂနွေအတိုင်းတာနဲ့အပြင်းမထွက်ကြပဲနေဖို့ချမှတ်ထားတဲ့စီကံတွေကိုမလိုက်နာဘဲနဲ့ချိုးဖောက်တဲ့သူတွေကိုအိန္ဒိယရဲတပ်ဖွဲ့ကမနစ်ရပဲနံပါတ်တုတ်တွေနဲ့ရိုက်နှက်တာတွေတခြားအပြစ်ပေးတာတွေကိုလုပ်ခဲ့ပါတယ်။အိန္ဒိယနိုင်ငံကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့21ရက်ကြာအပြင်းမထွက်ကြဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကမတ်လ24ရက်နေ့မှာပဲအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကျမခင်မျိုးသက်ပါ VOE ကိုနားဆင်တဲ့ပရိသတ်အပေါင်းရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington. Welcome.